ုတ်ကဲ့ပါဖန်စီထင်းထင်းထားသူလူပေါင်း8000ကျော်ကိုပြန်လွတ်ပေးလိုက်တယ်လို့မြန်မာစစ်ဆေးရသတင်းစာတွေကဒီကနေ့ပြောဆိုလိုက်တာပါကုလသမဂ္ဂကိုရင်းနှီးချစ်ချင်မှုပြသတဲ့အနေနဲ့ရောအချိန်ကြာကြီးရေးဆွဲနေတဲ့အခြေခံဥပဒေရေးဆွဲရေးမှာတိုးတက်မှုတွေရှိနေတာအတွက်အထိတ်အမှန်အနေနဲ့လွတ်ပေးခဲ့တာလို့မြန်မာစစ်ဆေးရထိတ်တန်းကောင်းဆောင်တွေကမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါအခြေခံဥပဒေမူကြမ်းရေးဆွဲရေးလုပ်ငန်းတွေစက်တင်ဘာလကပြီးဆုံးသွားခဲ့တဲ့အထိတ်အမှန်နဲ့ဖန်စီထားသူ8585ယောက်နိုဝင်ဘာနဲ့ဒီဇင်ဘာလတွေအတွင်းပြန်လွတ်ပေးခဲ့တာလို့ဒီကနေ့ထုတ်မြန်မာအလင်းသတင်းစာကဖော်ပြခဲ့တာပါအခုဒီပတ်နောက်ပိုင်းမှာကျင်းပဖို့ရှိတဲ့ထိုင်းပြည်ရင်ဘူမီဘောအတူတူရာတက်ရဲ့အသက်80မြောက်မွေးနေ့ကိုဂွန်ပြုတဲ့အနေနဲ့ထိုင်းကျင်းသား33ယောက်ကိုလည်းလွတ်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခုအစိုးရကလွတ်ပေးလိုက်တဲ့ဆိုတဲ့အထက်မှာမကြသေးရင်ကတန်ဃာတော်တွေဥဆောင်ဆန္ဒပြပွဲတွေကိုအစိုးရကတူးထွက်တန်ရုံနေနေခဲ့ရမှာဖန်ဆီးခဲ့သူတွေဘလောက်ပါဝင်တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးပြည်ပအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးကိုဗိုလ်ကြီးကတော့နိုင်ငံရေးအကျဉ်းသားမဆိုသလောက်ပဲပါဝင်တယ်လို့ပြောပါတယ
်သူတို့လွတ်တယ်ဆိုတာဒီအကျဉ်းသား8000ကျော်လွတ်တယ်ဆိုပြီးပြောတယ်အဲဒီမှာထိုင်းအကျဉ်းသား33ယောက်ပါတယ်နိုင်ငံရေးအကျဉ်းသားက9ယောက်ပဲပါတယ်ဂျန်နရီကဂျူယူဒီရဲစုအကျဉ်းသားတွေဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားကဒီဩဂတ်စက်တင်ဘာကိစ္စနဲ့ဟိုကိစ္စနဲ့ပတ်သက်ပြီးပြန်လာတာအခု900ကျော်လောက်ရှိအောင်မယ်လို့ကျွန်တော်တို့စည်းရင်းတွေရသိရှိရတယ်ဆိုတော့ဒီဩဂတ်စက်တင်ဘာနှစ်လအတွင်းမှာသူတို့ပန်းလာတာအလုံးပေါင်း4000ကျော် 5000 ပေါင်းဝင်နေတော့ရှိမယ်။ဆိုတော့အဲ့ဒီကဒီတော်တော်များများတော့သူတို့ပြန်ထွက်တာရှိပါတယ်။ရှိပြီလက်ရှိတိတိကျကျတာ900ကျော်ရှိမယ်။ဒီနိုဝင်ဘာလတစ်လထဲမှာကိုပန်းလာ26ယောက်ရှိပါတယ
်။ဒီစနတ်ပြပွဲတွေကိုအကြံပရန်နေနေခဲ့တဲ့အတွက်နိုင်ငံတကာကမြန်မာစစ်ဆေးရဖို့ဒေါသတကြီးနဲ့တုံ့ပြန်ခဲ့ကြတာဖြစ်ပြီးကုလသမဂ္ဂကလည်းပြဿနာတွေကိုကြောင်းဝင်ဖြေရှင်းဖို့ကိုယ်စားလှယ်တွေအများနိုင်ငံကိုဆေးလွတ်ခဲ့တာပါ။မနေ့တုန်းကလည်းဒီစနတ်ပြပွဲတွေကိုနေနေမှုတွေအပါအဝင်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်မှာကြားနာပွဲတွေကျင်းပခဲ့ပါတယ်။ဒီတော့အတွင်းဥရောပသမ္မတ EU နဲ့တရုတ်နိုင်ငံတို့မနေ့ကထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်တရက်မှာမြန်မာရေးကုလသမဂ္ဂရဲ့ဂျောင်းဝင်ဆောင်ရွက်ချက်တွေကိုပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါသေးတယ်ခင်ဗျာ။